လွတ်လပ်စွာထင်မြင်ယူဆခွင့်နဲ့ထုတ်ဖော်ပြောဆိုခွင့်ဟာဒီမိုကရက်တစ်လူ့အဖွဲ့အစည်းရဲ့အခြေခံအကျဆုံးနဲ့အရေးအကြီးဆုံးအချက်ဖြစ်တယ်လို့တက္ကသိုလ်ကအတိအမှတ်ပြုထားပါတယ်။ကုလသမဂ္ဂအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစာတမ်းအပိုက်16မှာလူသားတိုင်းသည်လွတ်လပ်စွာထင်မြင်ယူဆခွင့်နဲ့ဖွင့်ဟတင်ပြပိုင်ခွင့်ရှိသည်။နယ်မြေပိုင်းခြားမှုမရှိဘဲသတင်းနှင့်စာနယ်ဇင်းလုပ်ငန်းများမှတဆင့်သတင်းနှင့်အယူအဆများကိုရှာဖွေစီးပူးပိုင်ခွင့်လက်ခံပိုင်ခွင့်နှင့်ဖြန့်ဖြူးပိုင်ခွင့်ရှိသည်လို့ဖော်ပြထားပါတယ်။အာဆီယံလူ့ခွင့်ရေးကြညာစာတမ်းအပိုက်23မှာလည်းအလားတူဖော်ပြထားပါတယ်။နှစ်ပေါင်းများစွာစာပေစီစီရဲ့လက်အောက်မှာနေခဲ့ရတဲ့မြန်မာနိုင်ငံရဲ့စာပေနဲ့သတင်းလောကသားတွေအနေနဲ့တော့အဲ့ဒီကြညာစာတမ်းတွေကအခွင့်အရေးတွေဟာစာရွက်ပေါ်ကစာသားတွေအနေနဲ့သာဖတ်ရှုခံစားခဲ့ကြရတာဖြစ်ပါတယ်။စာပေစီစီရဲ့လက်အောက်လို့ဆိုလိုက်တာနဲ့စိတ်အုပ်ချုပ်မှုဆိုတာကိုတွဲမြင်ကြတာကြောင့်2015ခုနှစ်ဦးသိန်းစိန်အစိုးရလက်ထက်မှာစာပေစီစီရဲ့ဌာနကိုပိတ်သိမ်းလိုက်တာကြောင့်စာပေလောကသားသတင်းသမားနဲ့စာဖတ်သူတွေအတွက်အားတက်ဖွယ်ဖြစ်ခဲ့ရပါတယ်။ဒါပေမဲ့စာပေစီစီရေးမရှိတော့ဘူးဆိုတဲ့စကားသာအဖတ်တင်ပြီးစီစစ်ခံရတဲ့ပုံစံပြောင်းသွားပုံကိုနိုင်ငံရေးဆောင်မတွေအထူးပြုရေးသားတဲ့သတင်းသမားစာရေးဆရာမဒေါ်မွန်မွန်မြတ်ကအခုလိုပြောပြပါတယ်
။2015ရေးပောက်ပွဲမတိုင်ခင်မှာဦးသိန်းစိန်သမရသတန်းမကုန်ခင်မှာတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အစည်းပေါ်လာတယ်မလား။အဲ့ဒီအဖွဲ့ကတက်မတော်နဲ့ပတ်သက်တဲ့သတင်းရေးလို့ရှိရင်မရှိခဲ့လို့ရှိရင်ဒါမှမဟုတ်လို့ရှိရင် sensitive ဖြစ်တဲ့ကိစ္စတခုကိုတွားပြီးပြောမိလို့ရှိရင်တတိပေးခံရမယ်ဖိအားပေးခံရမယ်နောက်ဆုံးတစ်ဆင့်အရေးယူခံရမယ်ပေါ့စင်စာမရှိတော့ပါဘူးလို့ပါလို့ပြောပြောဒါကောစင်စာတစ်မျိုးပဲလေဥက NLD ဆိုလက်ထက်မှာအများကြီးမျောလင့်နေဆိုရင် NLD ဆိုလက်ထက်မှာရင်တိုင်းမဲ့တက်မတော်အတိတ်ကထိန်းချုပ်ထားတဲ့ area ရှိနေသေးရောတိတ်တော့ true ချာချာပြောင်းလဲသွားတာမရှိဘူ
းအရသာအစိုးရကိုအမျောလင့်ကြီးမျောလင့်ကြတဲ့သတင်းသမားတွေဟာNLD အစိုးရလက်ထက်ရောက်လာရင်လူမှုကိုဖိနှိပ်ထားတဲ့ဥပဒေတွေကိုပြင်ဆင်ဖျက်သိမ်းပစ်နိုင်မယ်လို့ယုံကြည်ခဲ့ကြပါတယ်။အခုဆိုရင် NLD ပါတီအာဏာရတာ2နှစ်ရှိခဲ့ပါပြီ။လက်ရှိ NLD အစိုးရခက်မှာတည်င်းယူရတဲ့အခြေအနေကိုပြပြတာကတော့တန်လျင်ပို့သတင်းစာရဲ့အရေးဒါချုပ်ဒေါ်တူတူသာဖြစ်ပါတယ်
။အရင်ဟို NLD ကစစ်တော်တွေမှာအတိုက်ခံနေဖြစ်နေတဲ့အချိန်မှာဒီ NLD ကအကန့်တွေထွက်ဖို့အတွက်မီဒီယာအများဆုံးလုပ်ပေးခဲ့တယ်။ဒါပေမဲ့အခုလက်ရှိ NLD အစိုးရဖြစ်တဲ့အချိန်မှာအဲ့ဒီကအတန်မထွက်ဘူးမထွက်တဲ့အချိန်သူတို့ကမီဒီယာကိုအထင်သွေးတဲ့အနေအထားမျိုးပါဖြစ်တယ်အခုဆိုလို့ရှင်အားလုံးသတင်းမီဒီယာတွေကိုလိုက်နေကြည့်လိုက်ပါအခု NLD အစိုးရရဲ့ကြိုးဆိုခွင့်ရှိသူတွေဘယ်လောက်ထိခြေကြလဲနိုင်ငံတိုင်းဒေသကြီးဆိုရအဖွဲ့ညောင်းမေးရလက်ပေါက်ကတည်းကမပြောဘူးဆိုတာအဲ့ဒါကြီးကအရင်ဆိုးတယ်လေမီဒီယာကမေးတဲ့ဟာကိုသူတို့မပြောဘူးဆိုလို့ရှင်မီဒီယာလည်းဖော်ပြလို့မရဘူးဖော်ပြလို့မရဘူးသူကလည်းအဖြစ်အပျက်ကိုသိချာမသိဘူးအဲ့ဒါဆိုလို့ရှင်ကိုယ်ရင်စစ်စဲလို့အစိုးရလိုမျိုးတော့ဖြစ်နေမှာပေါ့ပိတ်နေမှာပေါ့နိုင်ငံနေနဲ့အများကြီးနေတာပေါ့
ဒါအပြင်စာပေစီစီရေးမရှိတော့ပေမဲ့စာရေးသူတွေရဲ့ဘဝမရင်မယားနိုင်မှုနဲ့ပဲပုံများလာတာနဲ့ပတ်သက်ပြီးတော့လည်းအခုလိုပြောပါသေးတယ
်စာပေစီစီခေတ္တကတော့အရန်ကိုစစ်စစ်ပေါက်ပေါက်တချောင်းလေးတွေကိုတို့မကျင်တဲ့တဲ့ဟာတွေဆိုလို့ရှင်ဖြတ်တော့တယ်အခုဒီဘက်ဖြစ်မှာတော့အဲ့ဒါမတုံရတော့ပေမဲ့ဘယ်ဟာဒီဥပဒေနဲ့ညှိနေလဲဆိုတဲ့ဟာမသိနိုင်တော့ဘူးမတရားကတရားစာတပုတ်ရေးလိုက်တယ်အဲ့တရားစာတပုတ်ဒီတခြားတယောက်ကတရားထဆွဲတယ်ပေါ့အဲ့လိုမျိုးကြီးကတော့တိတ်တော့အတိတ်ပဲမရှိဘူးပေါ့နော်အခုကတော့ဥပဒေကြမ်းဆန်းချက်နဲ့လည်းတရားမပြတ်ဆန်းနိုင်ဘူးဟိုတလောလေးကထွက်လာတယ်ဒီနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဆိုတဲ့ဟာလည်းတိကျမရှိဘူးဘယ်ဟာမျိုးကအကြီးအကျယ်ပြည့်စုံလဲဆိုတဲ့ဟာတော်တော်ဟိုဟိုလေးဗယံမာဖြစ်တယ်ပေါ့နော်အဲ့လိုမျိုးကြီးကြတော့ရင်းမဲ့လူကလေတကယ်ကိုဆက်ဆံဆွေးရှိတော်တော်လုံးဝမဲ့အနေအထားမျိုးဖြစ်နေတယ်
NLD ပါတီရွေးကောက်ပွဲနိုင်ပြီးတော့အယက်သားအစိုးရအဖြစ်တိုင်းပြည်ကိုအုပ်ချုပ်နေချိန်မှာတော့အာဏာကိုအသုံးချခွင့်ရှိနေသူတွေဟာကိုလိုနီခေတ်နဲ့ဟိုးလွန်ခဲ့တဲ့နှစ်ပေါင်းများစွာတည်းကအုပ်ချုပ်ခဲ့တဲ့စစ်အာဏာရှင်စနစ်လောက်ကဥပဒေတွေကိုဆက်အသုံးပြုပြီးတော့ခေါင်းစဉ်အမျိုးမျိုးတက်လို့တရင်သမားတွေနဲ့တရင်ရဲသားမှုတွေကိုထိန်းချုပ်ဖို့ကြိုးစားနေတာကြောင့်ပြည်ရင်းမှသာမကပြည်ပနိုင်ငံတွေနဲ့လူအခွင့်အရေးအဖွဲ့တွေရဲ့အာယုံဆိုင်စောင့်ကြည့်ဝေဖန်တတိပေးမှုတွေကိုပါခံလာရတာအားလုံးအသိဖြစ်ပါတယ်2019ခုနှစ်ဇွန်လကARD နဲ့ DVB သတင်းဌာနကသတင်းသမား3ယောက်ကိုမတရားတင်ဆက်သွယ်မှုဥပဒေပုံမှန်နဲ့တရားစွဲဆိုခဲ့ပြီး Writer သတင်းသမား2ယောက်ကိုတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲဆိုလိုက်ပြီးတဲ့နောက်မှာတော့သတင်းသမားတွေဟာမလုံခြုံမှုကိုပိုခံစားလာခဲ့ရတယ်လို့မြန်မာသတင်းလောကရဲ့အနေအထားဟာဆိုတဲ့အဆိုလာပါတော့တယ်။ရခိုင်ပြည်နယ်ကအကြမ်းဖက်တိုက်ခိုက်မှုနောက်ဆက်တွဲကနေတိမ့်နဲ့ချီတဲ့လူတွေမြန်မာနိုင်ငံထဲကထွက်ခွာပြီးနောက်မှာတော့သတင်းမီဒီယာကိုအကြောင်းပြုပြီးမြန်မာနိုင်ငံရဲ့ပုံရိပ်ဟာကမ္ဘာအလယ်မှာပျော်စရာဖြစ်လာပါတယ်။ဒါဟာလွတ်လပ်တဲ့သတင်းရယူခွင့်နဲ့ဖြန့်ဝေခွင့်မရှိတဲ့အတွက်ဖြစ်တဲ့ဆိုတဲ့ဝေဖန်သံတွေပေါ်ထွက်လာပြီးတဲ့နောက်သတင်းနဲ့ပြန်ကြားရေးဒုတိယဝန်ကြီးဦးအောင်လှထွန်းကအခြေအနေကိုခုလိုတုံ့သက်ပြောပြခဲ့ပါတယ်
ကျွန်တော်တို့ကမှန်မှန်ကအက်ဆက်စ်တူအင်ဖော်မေးရှင်းနေပါတော့ကျွန်တော်တို့ကမီဒီယာမန်နေဂျ်မန့်နဲ့ပတ်သက်လို့မျိုးဆက်ပြက်ခင်းနေခါဝင်ပြက်ခင်းနေဒီဆိုရတာနာအဖွဲ့ကြီးအစည်းအဝေးမှာပေါ့လေဒီတော့ငါးရေလို့ဟုတ်ပေါ့အဲကျက်တင်လာတဲ့ခစ်စနစ်အပြင်အနေထားရပေါ့အဲ့ဒီမှာဝန်ကြီးရောက်တော့ငါဖြစ်လာလဲဆိုတော့မီဒီယာရဲ့ပုံမှန်ယုံကြည်စိတ်တော်တော်လေးနေပါကြတော့ကြာတွေ့ရပါခင်အဲ့ဒါကိုကျွန်တော်ခုပြန်ပြီးတော့ကြိုးစားနေပါခင်ဗျ confidence building ကိုပြန်ပြီးဆောက်နေပါလေ
ကြဆင်းသွားတဲ့နိုင်ငံရဲ့ပုံရိပ်ကိုပြန်ဆယ်ယူဖို့အတွက်လဲ
ကျွန်တော်မျှော်လင့်ပါတယ်ခင်ဗျအဲ့ဒါကတော့တစ်ဖက်လုံးမှာတာဝန်ရှိတာပဲဒီအစိုးရဘက်ကလည်းလိုရမယ်သတင်းမီဒီယာဖက်ကလည်းပြင်ပြရတဲ့အများကြီးရှိပါခင်ဗျဒီ balance ကိုကျင်းမှုလို့ရတယ်နောက်တော့ verify လုပ်ဖို့ကြိုးစားကြပါခင်ဗျဆက်ဆံရဌာနကိုဆက်သွယ်ပြီးတော့မြင်းမြန်းကြပါစိုးစားပါဆက်သွယ်ပါဒီလိုပြန်လေဖြည့်ရှင်းဖို့ဖြည့်ရှင်းခွင့်တော့ပေးခြင်းပါတယ
်နိုင်ငံကိုအဓိကထောက်မှထားတဲ့မန်နိုင်ကြီး၄ရက်ထဲမှာသတင်းမီဒီယာပါနေတာကသတင်းမီဒီယာရဲ့အခန်းကဏ္ဍဘလောက်အရေးကြီးတယ်လဲဆိုတာကိုပြဆိုနေတာပါဒါပေမဲ့ဒီမိုကရေစီနိုင်ငံစစ်စစ်စီမရောက်သေးတဲ့အတွက်ဒီလိုအနေအထားမျိုးကိုဆက်ကြော်လွှားဖို့လိုတယ်လို့ဒေါ်မွန်မွန်မြတ်ကပြောပါတယ်
။အတွင်းကူပြောင်းရေးကိုလုပ်နေတော့မယ်ရှိသေးရ။အဲ့တော့ဒီမဲ့ချက်ပြည့်ဒီမိုကရေစီအစိုးရမဟုတ်သေးတဲ့အတွက်ချင်းချင်းချက်ပြည့်မီဒီယာလှလခွင့်တော့ရမှာမဟုတ်ဘူး။အဲ့ဒါတော့သိကြတယ်။ဆိုတော့ press freedom ရအောင်ဒီမိုကရေစီအစိုးရစစ်စစ်လက်ထက်ရအောင်အားလုံးပေါ့နော်မီဒီယာနဲ့မကအောင်အားလုံးဝမ်းမီတွန်းချမှာပဲလိုချင်တာတွေတဖြည်းဖြည်းနဲ့ရလာမယ်ထင်တယ်။ဘဝကနေရတော့ရမှာမဟုတ်ဘူးပေါ့နော်။
အခုလိုအပြောင်းလဲကာလကိုကြော်လွှားဖို့ကြိုးစားနေချိန်မှာသတင်းစစ်ဆင်မှုရဲ့အခန်းကဏ္ဍဟာပိုလို့အေးပါလာပါတယ်။ဒါကြောင့်အဲ့ဒီအခန်းကဏ္ဍကိုတာဝန်ယူနေရတဲ့သတင်းသမားတွေအတွက်ထိထိရောက်ရောက်ကာကွယ်ပေးဖို့ဥပဒေတွေလိုနေတယ်လို့ဒေါ်တူတူသားကပြောပါတယ
်။ဥပဒေကြမ်းတမ်းချက်အနေနဲ့ကနိုင်ငံတော်အကြီးအကဲပြည်ဆိုင်မှုပဲဖြစ်ဖြစ်ပြောင်းပြီးတော့လိုပြားဆွဲလို့ရမယ့်ဥပဒေတွေကတကယ်ကိုတိတိကျကျလုပ်ပေးမှအောင်ရမယ်လို့ထင်တယ်။အခုကလေဘာမဆိုကတရားထဆွဲလို့ရတယ
်။ကဘာပေါ်ကဆွဲရတိုင်းဟာအစိုးရရဲ့လုပ်ငန်းဆောင်တာတွေဥပဒေစည်းကမ်းတွေဝါဒသဘောတရားတွေပညာပေးလမ်းညွှန်မှုနဲ့သတိပေးတားမြစ်ချက်အားလုံးပြည်သူစီကိုရောက်ဖို့သတင်းမီဒီယာကိုအသုံးပြုအားကိုးရတာဖြစ်ပါတယ်။အဲ့ဒီသဘောတရားကိုမြန်မာအစိုးရအာဏာပိုင်တွေနားလည်ဖို့လိုတယ်လို့ပြောပြတာကတော့သတင်းသမားဘဝနဲ့အစပိုင်းနယ်ကိုစတင်ဝင်ရောက်ခဲ့တဲ့စာရေးဆရာမဒေါ်ဆန်းဆန်းနှင့်တရားဝင်ဖြစ်ပါတယ်
။အစိုးရအနေနဲ့မီဒီယာကိုပြောပြရရှိတဲ့အကြောင်းတွေကိုပို့ဝင်နေနေမီဒီယာအနေနဲ့တစ်ဖက်ပြောပြတယ်။မီဒီယာလည်းပို့ဝင်နေနေကြီးမှဒီလိုရောနိုင်ငံတကာရောအစိုးရသဘောထားနဲ့တကယ်ဖြစ်စဉ်တွေကိုသိရမှာဘူးအဲ့တော့အဲ့လိုသိဖို့အတွက်မီဒီယာလုတ်ပိုင်ခွင့်ရအောင်မီဒီယာလုတ်ပိုင်ခွင့်ကိုပြည်စီခြင်းနဲ့မီဒီယာပေါ်မှာလည်းအသုံးချစေချင်ပါတယ်မီဒီယာကိုအသုံးချပြီးရှင်းမှဒီကြာစင်းနေတဲ့ပုံလေးနဲ့အထင်လွဲမှမှုတွေကိုထိရှင်းနိုင်မယ်ဖြစ်ပါတယ်အဲ့ဒါကိုလင်းလင်းမာမာနဲ့မီဒီယာကိုအသုံးချတတ်ဖို့အစိုးရမှလိုအပ်တယ်လို့ထင်ပါတယ
်မှန်ကန်တိကျတဲ့သတင်းတွေကိုအချိန်နဲ့တပြေးညီမတင်ပြနိုင်တဲ့အခါမလွတ်လပ်တဲ့ပြဿနာတွေကောလာဟလတွေနဲ့လှုံ့ဆော်မှုတွေကိုရရှိပြီးနိုင်ငံရောလူမှုအတွက်ပါထိခိုက်နစ်နိုင်ရတာကိုလက်တွေ့ရင်ဆိုင်နေရတာဖြစ်တဲ့အတွက်နိုင်ငံတကာသဘောတူထားတဲ့သတင်းလွတ်လပ်ခွင့်တွေကိုအကောင့်ထဲဖော်ခွင့်ပေးပြီးတော့သတင်းထောက်တွေရဲ့အခွင့်အရေးကိုကာကွယ်ပေးနိုင်မယ်ဆိုရင်တော့ဒီမိုကရေစီနိုင်ငံစီဦးတည်လျှောက်လှမ်းနေတဲ့လမ်းဟာပိုပြီးခီးတွေမှာဖြစ်တဲ့ဆိုတဲ့ဝေဖန်သုံးသပ်ချက်တွေကိုလည်းနိုင်ငံအနာဂတ်အတွက်အရေးတကြီးထည့်သွင်းစဉ်းစားရမှာဖြစ်ပါလိမ့်ရှင်